ရခိုင်ကရင်ယူရန်ဒေသကိုအခုညပိုင်းမှာမုန်တိုင်းဖြတ်ဖို့ရှိနေရမို့မုန်တိုင်းငယ်သတိပေးချက်တွေနဲ့အတူအနည်းအောင်အရေးပေါ်အခြေအနေစဉ်ကိုသတ်မှတ်ထားပါတယ်။မိုးလေဝသရဲ့တိုင်းထွာချက်တွေအရအခုညပိုင်းမှာစစ်တွေကြောက်ဖြူနဲ့မြန်အောင်မြို့တွေကိုဖြတ်ကျော်ဝင်ရောက်နိုင်ပြီးမုန်တိုင်းဒီရေဟာစစ်တွေအပါဝင်ကမ်းခြေဒေသတွေမှာ9ပေကနေ9ပေအထိမြင့်တက်လာနိုင်တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်မနေ့ညတွေကစစ်တွေကနေပြီးတော့တခြားမြို့နယ်တွေကိုသွားကြတဲ့ရေချောင်းလမ်းတွေအကုန်လုံးပိတ်ထားပါတယ်။ကျမတို့အခုအတံမလွင့်ခင်ညနေပိုင်းမှာတော့မြန်အောင်ဘက်မှာလေပြင်းတွေစနေပြီးတော့မိုးကတော့တနေ့လုံးရွာနေတယ်လို့မန်အောင်ဒေသခံကပြောပါရယ်။ဒါကြောင့်ကမ်းခြေနားမှာရှိတဲ့ဒေသခံ50လောက်ကိုဘေးလွတ်ရာဖုန်းကြီးကျောင်းတွေကိုရွှေ့ပြောင်းထားပြီးဒီမှုန်တိုင်းအတွက်ဒေသခံတွေစိုးရိမ်ပူပန်နေတာနဲ့ပတ်သက်လို့မန်အောင်မြို့ကန်ကိုတင်ဝင်းလှိုင်က RFA ကိုအခုလိုပြောပြပါရယ်
။အခုရတူးတူကမောင်းမင်းနေတယ်မှလေကလေးတားတိုက်နေတယ်။ညမှာမုန်တိုင်းဖြတ်မယ်ဆိုတော့ပြည်သူတွေကတော့စိုးရိမ်နေကြတာပေါ့။မနေ့ကလည်းဟိုဟာလေးမြို့တော်ဦးကြီးရွာမှာအုံပင်ဒီလိုအဖိုးကြီးတယောက်တည်တည်တယ်မှာဟိုအိမ်ဒီမှာတော့ပဲကုန်းတိပင်လေးအတရက်ပင်လေးအကိန့်လေးအခက်တည်းအဲ့လောက်ပဲကျိုးတော်မျိုးမှာကိုယ်အိမ်ဆိုမှာပဲကိုနေကြတာပေါ့ကိုယ်အိမ်ဆန္ဒမှုတော့နည်းနည်းရှိတယ်လေရတချင်းချင်းစီပြည့်တယ်မှာအများကြီးပြင်းတယ်လေရလေကျွန်တော်တို့ခမ်းမအရှင်ကြတော့60မလောက်တော့ရှိမယ်လို့ထင်တယ်ဟာရတူးတူကကျွန်တော်ကြုံးပေါ်မှာဆိုတော့ကျွန်တော်တို့ကဟိုပင်လေးပြင်ကိုဖြတ်လို့မရတော့ဘူးလေအဲ့ကြောင့်ကျွန်တော်တို့မနေ့ကပဲကျွန်တော်တို့အတွက်လာမရှိတော့ဘူးအော်အပြင်မထွက်နဲ့ပြစ်ပင်အောင်မနေကိုယ်အိမ်မှာကိုကျွန်တော်နေဘူးကျွန်တော်တို့အဲ့လိုပဲဆိုထားတယ်ကျွန်တော်တို့စက်ကလုတ်စတာတို့ပါလို့ရှိတယ်အဲ့ဒီကိုဟိုပြောင်းပေးဖို့နောက်ပြီးရင်သူကမြေကန်းသားရွာတွေကိုကျွန်တော်တို့ကမ်းပို့တင်ပေးဖို့အဲ့ဒီလိုလုံးဆိုထားတာရှိတယ်မှာအေးအဲ့ကြရင်ကျွန်တော်တို့ကဒီဖုန်းကြီးကျောင်းတို့ပါတော့အဲ့မှာနေခိုင်းတယ်မှာကျွန်တော်တို့ကဒီမှာပြည့်ရှင်နေရောဒူနာပြူဆရာမတွေရောအကုန်သူကဆိုးပေးထားတယ်မှာအေးလုံးလုံးစီကတော့ကျွန်တော် Facebook တွေအော်မြမအတိုင်းပါနားထောင်နေတာပေါ့လေကဘယ်လိုဖြတ်နေလဲဟိုအဲ့လောက်ပဲပြရတယ်မှကျွေးရင်ဆိုတော့ညဖက်တိတ်မှဆိုတော့နင်းနေဆိုးရင်တော့ပေါ့ကျွေးရင်ဆိုတော့အပင်နေကျိုးမှနောက်ပြီးတအားတိတ်လေပြင်းလာမှလားအဲ့လေနင်းနေဆိုးရင်ကြတယ်ဗျပေါ့နော်မုံလေးကြီးတတိပိတေကိုအတန်ရှိဆက်တွေနဲ့ကြီးညာပြင်းရင်တော့လူတွေကနင်းနေဆိုးရင်ဆန္ဒမှုအေးတာပေါ့ဒီလေရတွေကဖြစ်ဖြစ်ပေါ့နော်ဟိုပြင်ညာပြင်းရင်တော့သူကလူတွေကဆက်အေးကြတာပေါ့
ကြောက်ဖြူမှာလည်းနေလေကားတဲ့ဆိုင်တော့အခုညနေပိုင်းမှာလေကနည်းနည်းပိုးပြီးတော့ပြင်းလာနေပြီလို့ကြောက်ဖြူမျိုးကဥထုံးလွင်ကပြောပါတယ်။မြို့နယ်တွေမှာမှုန်တိုင်းသတိပေးချက်တွေလိုက်လုံနေတယ်ဆိုပေမဲ့နေဘက်တွေမှာပိုးပြီးတော့သတိပေးချက်တွေမှုန်တိုင်းနှိုးဆော်ချက်တွေလုံရင်ပိုးပြီးတော့ကောင်းမယ်လို့ပြောပါတယ်
။ကျွန်တော်ကနေကပဲအခုမြို့ကိုဝင်လာတာ။နေကဝင်လာတဲ့အခါကျတော့ကားလမ်းမှာတော့တစ်ပင်အိုတပင်ရဲ့နောက်တစ်ကန်းကျိုးကြတာလေးပဲရှိပါတယ်။နောက်မြို့မှာအခုလေတိုက်နေတယ်။လေပြင်းလို့ပဲပြောရမယ်။အဲမိုးလည်းပဲနည်းနည်းပါတယ်။တပင်တွေကိုကြည့်လိုက်ရင်တော့ဟိုရေးပဲညညာညင်းပေါ့ဗျာအဲအဲ့ဟာမျိုးပါပဲမိုးနဲ့လေနဲ့ယိုးပြီးတော့မှပေါ့လေမင်းညာကဒီမုံတိုင်းဖြတ်နိုင်တဲ့အတွက်ဆိုပြီးမှ loud speaker နဲ့လေမျိုးတစ်ခုလုံးကိုអော်ထားပါတယ်နေဒီမှာတော့ဒီလိုတတိပေးတာမျိုးတွေမရှိဘူးလေဟိုတွားလိုက်လာလိုက်ပါပဲကြောက်ပြူမှာတော့ level ကျွန်တော်ပတ်ဝန်းကျင်တခွေမှာတော့ဒီလိုထိဆိုရင်စိတ်ဒီဟိုမပူကြပါဘူးပုံမှန်အနေထားပါပဲဒီဟာမျိုးကရခိုင်မှာကလေအဲဖြစ်နေကြအလဲပဲဖြစ်တယ်မိုးတိုင်းလူလိုပဲအခုရှိနေတဲ့အဆင့်လောက်ကတော့မိုးတိုင်းလူလိုပါပဲဆိုတော့ညဖက်ကြရင်တော့ဘယ်ဆင့်တိဖြစ်လာမလဲမြို့အာနာပိုင်တွေကိုဆက်ပြီးမှမုံတိုင်းခြေနေပူဆိုးလာမဲ့ဟာမျိုးကိုတတိပေးမလားမပေးဘူးလားဆိုတာတော့ကျွန်တော်ဒီနေ့မှပဲစောင့်ကြည့်ရမှာလေပြင်းရင်လည်းပြင်းလာမယ်ဆိုတော့အာနာပိုင်တွေဖက်ကပဲထပ်ပြီးမှတတိမကြမကြပေးတဲ့လို့မြင်တယ်ဗျFacebook လိုဟာမျိုးတွေ radio လိုဟာမျိုးတွေတိတယ်လို့လည်းတိတာပေါ့လေတို့တို့လည်းပဲတာမန်လူထုကြမှာပိုတိလာအောင်လို့အာနာပိုင်တွေဖက်ကစက်တိတ်မုံတိုင်းမဖြတ်မရှင်လို့တတိပေးတဲ့လို့မြင်တယ်ဗျကျွန်တော်ဖက်ကတော့
ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာစခဲ့တဲ့အဲ့ဒီမှုန်တိုင်းငယ်ဟာအရှေ့မြောက်ဘက်ကိုရွှေ့လာပြီးတော့ရခိုင်ကမ်းရိုးတန်းကိုဖြတ်မှာဖြစ်ပါတယ်။အခုလက်ရှိညနေပိုင်းအထိတော့စစ်တွေမှမိုးနဲ့လေစနေပြီးတော့စစ်တွေကနေထွက်တဲ့ရေချောင်းခီးစဉ်အလုံးကိုရက်ဆိုင်ထားတယ်လို့ RFA မြန်မာပိုင်းရဲ့သတင်းတောက်ကိုမင်းသိအောင်ကလည်းဒီစစ်တွေမျိုးရဲ့ရာသီဥတုနဲ့ပတ်သက်လို့အခုလိုပြောပြထားပါတယ်
။စစ်တွေမှာအခုမိုးရနေပါတယ်ခင်ဗျ။လေကတော့နည်းနည်းမနေ့ပိုင်းကတော့နည်းနည်းလေတိုက်တယ်။ဆိုတော့လေကတော့အခုတော့နည်းနည်းငြိမ်သွားပါပြီ။မိုးကတော့ရွာနေသေးပါမဆိုးသေးဘူးလို့ပြောလို့ရတယ်ခင်ဗျာတနေကုန်မိုးရွာတာလောက်ပဲထူးရတာတွေ့တယ်တခြားအားတော့သိမရှိဘူးဒီဘက်မှာကြတော့နောက်တစ်ခုကဒီသက်ဆိုင်ရာဌာနတွေကဒီမှာမုံတိုင်းသတိပေးချက်တွေမြို့ပေါ်လှည့်ပြီးတော့ကြီးညာတာတော့ရှိတယ်ဆိုတော့ကျွန်တော်ကြားရတာကတော့စစ်တွေကနေတခြားမြို့နယ်တွေကိုထွက်ခွာတဲ့သင်္ဘောလိုင်းတွေရေရင်လိုင်းတွေပေါ့နော်အဲ့ဒါတွေကိုရန်နာထားလို့သိရပါတယ်ခင်ဗျာသူရဘက်ကလောက်တာတော့ထင်နေရှားရတော့အပြင်မှာတော့သိမတွေ့ရဘူး လူတွေကြတော့လေဒီမုံနှံနဲ့ပတ်သက်ပြီးတော့လေဒီစန်းတကျယ်အလေးထားပြီးတော့စိုးရိမ်တာမျိုးတွေတွေ့ရဖို့ခင်ဗျပုံမှန်တိုင်းမှာပဲသွားတာလာတာတို့ဒီတချို့เจ้าတွေကြတော့ဒီနေ့လေးကလေးထိန်းတဲ့เจ้าဆိုရင်တော့ဒီနေ့နေ့တစ်ဝက်လောက်ဖွင့်တာတွေ့တယ်နောက်တစ်ဝက်ကိုပြန်ပိတ်လိုက်တယ်ပေါ့နော်ဒီပုဂ္ဂလိကเจ้าတွေဒါမျိုးတွေတွေ့ရတယ
်ဒါကတော့ရခိုင်ပြည်နယ်တဲကကြောက်ဖြူမန်အောင်နဲ့စစ်တွေမျိုးကရာသီဥတုအခြေအနေတချို့ကိုနားဆင်ခဲ့ရတာပါရှင်မုံနှံဖြစ်တဲ့အချိန်မှာမိုးသက်လေးပြင်းကြတာပင်လယ်ပြင်လှိုင်းကြီးတာဖြစ်တတ်သလိုမိုးများပြီဆိုရင်တော့မြေပြိုတဲ့အန်ဒီရယ်တွေလည်းရှိလာနိုင်တဲ့အပြင်လေချောင်းလိုင်းနဲ့အတူရေချောင်းခီးစဉ်တွေကိုပါသတိပြုဖို့အထူးလိုအပ်ပါတယ်။ဒီမုန်တိုင်းငယ်အရှိန်ကြောင့်နေပြည်တော်စကိုင်းမန္တလေးပကွေးပကိုးရန်ကုန်ဧရာဝတီနဲ့အတူရှမ်းပြည်နယ်ကချင်ပြည်နယ်ချင်းပြည်နယ်မွန်ပြည်နယ်တွေမှာလည်းနေရာကွက်ကြားပြီးတော့မိုးများနိုင်တယ်လို့မြေရည်တွေမြင့်တက်လာနိုင်တယ်ဆိုပြီးတော့မိုးလေဝသဌာနကလည်းသတင်းဖြုတ်ပြန်ထားပါတယ်။ဒီကနေ့မနေ့ပိုင်းမှာဆိုရင်ပဲရန်ကုန်တိုင်းကရွှေပြည်သာမြို့နယ်နဲ့စိတ်ကြီးကနောင်တို့မြို့နယ်တွေမှာလည်းလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်နေအိမ်တချို့ပျက်စီးဆုံးရှုံးမှုရှိခဲ့ပါတယ်ရှင်။